ရခိုင်ပြည်နယ်မှာနေကြားသောရဲတပ်ဖွဲ့တွေအတိုက်ခိုက်ခံရမှုကြောင့်နေမြေရှင်းလင်းစဉ်မှာလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲကုလသမဂ္ဂနဲ့နိုင်ငံတကာသံတမန်အတိုင်းဝိုင်းကပြည်ပကဖြစ်ပွားရာဒေသကိုဒီသတင်းပတ်ထဲသွားရောက်နိုင်မယ်လို့မျှော်လင့်နေကြပါတယ် VOA သတင်းတော့ကိုမိုးစောကတင်ပြထားပါဖားပါတယ်ခင်ဗျာ
ဟုတ်ကဲ့ရခိုင်ပြည်နယ်ဘူးတူတောင်မောင်တော်ဒေသမှာလူကြိုရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရာမှာအရက်သားတွေပေါ်ဥပဒေမဲ့တပ်ဖြတ်တာဖမ်းဆီးတာနဲ့မွတ်စလင်အမျိုးသမီးတွေကိုအာဓမပြုကျင့်တာတွေရှိကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးနိုင်ငံတကာကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုဖို့အတွက်ကုလသမဂ္ဂကတောင်းဆိုခဲ့တယ်လို့အမေရိကန်အစိုးရကလည်းပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေဆောင်ရွက်ဖို့တိုက်တွန်းထားတာဖြစ်ပါတယ်။ဒီတောင်းဆိုတိုက်တွန်းတာတွေနဲ့ပတ်သက်လို့ဒီရက်ပိုင်းတွေအတွင်းမှာကုလသမဂ္ဂဌာနညှိနှိုင်းရေးမှူး Miss Rinda တဒဆလျံဦးဆောင်ပြီးနိုင်ငံတကာတန်တမန်တွေရခိုင်ပြည်နယ်ကိုတွားရောက်ဖို့ပြင်ဆင်နေကြောင်းပြန်ကြားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးဦးသက်ဆွေကပြောပါတယ်
။နုံမမင်းရဲ့နေ့မှာဝီနာတာပါမယ်အဖွဲ့ဝင်စုစုပေါင်းသူတို့အဒီအနောက်ကအဖွဲ့တွေရောဘာညာနဲ့ရောသူတို့စုစုပေါင်း10ယောက်ဆိုပြီးတော့သူတို့ယာရာပြီးတော့မှလုံနေတယ်သူတို့အဲ့ဒီလုံတုံးပဲရခိုင်ပြည်နယ်မှာရှိတဲ့ဆွဆွဲချက်တွေပေါ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့မှသူတို့ကအဲ့ဒီဆိုကိုရွေးမျက်မြင်ပြီးအောင်အဲ့ဒါလေးတွားပြီးခွင်းစင်တွားဆစ်စင်မဲ့တွားကြည့်မဲ့တဘောပါခင်ဗျာဒီဘက်ကဟိုတရားဘုဂျိုကြီးရဲအောင်နေဆက်ဝင်ကြီးပါသွားမယ်အဲတောက်စုဦးတော်တင်ပါသွားမယ်နိုင်ငံခြားရေးဒီဝင်ကြီးဘူတီတောင်မောင်တော့ပါပဲခင်ဗျအ
ော်တိုဘာလ31ရက်နေ့မှာ HRW ကလူခွေစောင့်ကြည့်ရေးအဖွဲ့ကအော်တိုဘာလ22ရက်နေ့မှာရခိုင်ပြည်နယ်မြောက်ပိုင်းကကြက်ရိုးပြင်ပြောင်ပြက်ငါးစားကျူဝဘိတ်ကြီးကန်းပြင်ရွာသုံးရွာမှာမီးလောင်နေတဲ့ဂျိုဒုဓာတ်ပုံတွေကိုကိုးကားပြီးမြန်မာအစိုးရအနေနဲ့ကုတသမဂ္ဂရဲ့စုံစမ်းစစ်ဆေးတာတွေကိုလက်ခံဖို့ထပ်မံတောင်းဆိုခဲ့ပါတယ်
Well, it's quite clear that there has been fire-related destruction in at least 3 villages in Burma's northern Rakhine state. These are areas
ရခိုင်ပြည်နယ်မြောက်ပိုင်းကအနည်းဆုံးရွာ3ရွာမှာမီးလောင်ထိခိုက်ပျက်စီးမှုတွေရှိခဲ့တယ်ဆိုတာကတော့ရှင်းပါတယ်။ဒီနေရာတွေဟာရဲသားတွေတိုက်ခိုက်ခံရပြီးတော့ကျေးရွာတွေမီးရှို့ခံရတယ်လို့တခြားသူတွေကလည်းပြောဆိုနေကြတဲ့ဒေသတွေပါ။ဒါဟာဗတ်လိုက်မှုမရှိတဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုပြီးတော့ရေစုံရေပြားဖော်ထုတ်ဖို့အတွက်မြန်မာအစိုးရအတွက်ဘယ်လောက်အရေးကြီးတယ်ဆိုတာကိုပြသရလဲရောက်ပါတယ်။ဘုံဝင်လင်းလင်းပြောရမဆိုရင်တော့မြမဆိုးရအနေနဲ့ဒီလိုစုံစမ်းစစ်ဆေးမှုမျိုးကိုလှုပ်ဆောင်လို့ပို့မရတဲ့အတွက်လဲကျွန်တော်တို့ကစိုးရိမ်ပါတယ
်ဒါကတော့ HRW အဖွဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ပြောဆိုတာဖြစ်ပါတယ်မြမဆိုးရတမ်ရော့ဘက်ကတော့ဒီလိုမီးလောင်တာတွေနဲ့ပတ်သက်ပြီးအကြမ်းဖက်တိုက်ခိုက်သူတွေကကြေးရွာတွေကိုမီးရှို့ခဲ့တာဖြစ်ကြောင်းပြောဆိုတာတွေလည်းရှိပါတယ်အထူးသဖြင့်အော်တိုဘာလ12ရက်နေ့ကကြီးကန်းပြင်ရွာကနေကြားဆောင်ရဲကုတ်ကဲမှုဌာနချုပ်ကိုတိုက်ခိုက်သူတွေဟာကြီးကန်းပြင်ရွာအနီးကဝဘိတ်ကျွော်ကိုမိရှို့သွားကြောင်းထုတ်ပြန်ထားပါတယ်ဒီလိုအာနာပိုင်တွေရဲ့ပြောဆိုချက်တွေဟာခိုင်လုံမှုမရှိတာကြောင့်နိုင်ငံတကာကစုံစမ်းစစ်ဆေးတာတွေကိုခွင့်ပြုတင်ကြောင်း HRW အဖွဲ့ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးကဆက်ပြောပါတယ်
Well, this is the same sort of ridiculous statements that we heard from Burma government officials in 2012 when they were trying to claim that the Rohingya people burned down the entire neighborhood.
ဒီပြောဆိုချက်တွေဟာစစ်တွေမျိုးမှာရိုဟင်ဂျာတွေကသူတို့နေထိုင်ရာအရက်ဒေသတစ်ခုလုံးကိုမီးတင်ရှို့ခဲ့တယ်လို့2012ခုနှစ်တုန်းကအစိုးရတောင်းရှိသူတွေပြောဖို့ကြိုးပမ်းခဲ့မှုတဲ့အထိပ္ပယ်မဲ့ပြောကြားချက်တွေနဲ့တူးနေပါတယ်။တိတိကျကျစုံစမ်းစစ်ဆေးမှုတွေမရှိတဲ့ဒီလိုပြောဆိုချက်တွေဟာလက်ခံယုံကြည်နိုင်စရာလည်းမရှိပါဘူး။မြန်မာဆိုရတောင်ရှိသူတွေအနေနဲ့ဒီလိုစုံစမ်းစစ်ဆေးမှုမျိုးလှုပ်ဆောင်နေတာမရှိဘူးဆိုတာလည်းရှင်းပါတယ်။ဂျိုရုဓာတ်ပုံတွေအရအထိကိုက်ပျက်စီးမှုပမာဏဟာလူတွေထင်တာအထက်ပိုပြီးတော့ကြီးမားနေတာကိုလည်းတွေ့ရပါတယ်။တကယ်တော့ရခိုင်ပြည်နယ်မြောက်ပိုင်းကဒီဒေသတွေမှာဖြစ်ပျက်နေတာတွေဟာဒီဓာတ်ပုံတွေထဲမှာထပ်တောင်မှပိုနိုင်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဒါကြောင့်လဲနိုင်ငံတကာအသံဝန်းကိုဝန်ခွင့်ပြုဖို့လိုပါတယ်။
မြန်မာတပ်မတော်ကတော့အော်တိုဘာလ29ရက်နေ့ကနတ်မြစ်အတွင်းမှာဖမ်းဆီးရမိသူ9ဦးအနက်က3ဦးနဲ့အော်တိုဘာလ14ရက်နေ့ကဖမ်းဆီးထားသူ2ဦးကိုအကြမ်းဖက်မှုဖြစ်စဉ်မှာမပါဝင်တဲ့အတွက်ပြန်လည်လွှတ်ပေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်